တဏှာဆိုတဲ့အကျိုးဖြစ်တတ်တယ်လို့ဝေဒနာဆိုတဲ့အကြောင်းရှိခဲ့ရင်တဏှာဆိုတဲ့အကျိုးလည်းမဖြစ်ပေါ်ဝေဒနာချုပ်ငြိမ်းရင်တဏှာချုပ်ငြိမ်းတော့တာပဲလို့တသည်မြတ်ဉာဏ်တော်ကြီးနဲ့စင်စင်သုံးသပ်တော်မူခဲ့ပါလေ။ဒါကြောင့်မို့လဲပဋိစ္စသမုပ္ပါဒ်တရားတော်ကိုအဓိကထားဟောကြားခဲ့တဲ့ဘုဂုဆရာတော်ဘုရားကြီးကဝေဒနာနဲ့တဏှာချမ်းမှာဖျားဖြစ်သွားခဲ့တာလို့ဘုရားသားတော်ဒီတစွာထက်ဆင့်မိန့်မှာသွားခဲ့တာပါ။တဏှာချုပ်ရင်နောက်ဆက်တွဲဖြစ်တဲ့ဥပါဒဏ်တို့ကံတို့ဘဝတို့ချုပ်ငြိမ်းပြီပေါ့။ဘဝချုပ်မှာတော့ဇာတိ၊ဇရာ၊ဖျာတိ၊မရဏတွေမလာတော့ဘူးပေါ့။တဏှာချုပ်ဖို့အတွက်ဝေဒနာချုပ်ဖို့လိုတယ်လို့ဝေဒနာချုပ်ဖို့အတွက်တွေ့ထိမှုဖတ်တာချုပ်ဖို့လိုပြန်ပါရော။ဒီနောက်နိုင်လက်တံကြောင်းရံအတိုင်းဆက်သွားရင်တွေ့ထိမှုဖတ်တာချုပ်ဖို့တက်လာရနဆိုတဲ့အာရတနာ၆ပါးချုပ်ဖို့လိုပြန်ပါလေ။အာရတနာ၆ပါးချုပ်ဖို့အတွက်ဉာဏ်ရုပ်ချုပ်ဖို့လိုပါလေ။ဉာဏ်ရုပ်ချုပ်ဖို့အတွက်ပဋိတ္တိဝိညာဉ်ချုပ်ဖို့လိုပါလေ။ပဋိတ္တိဝိညာဉ်ချုပ်ဖို့ရာပြည့်စုံခြင်းသင်္ခါရတွေချုပ်ငြိမ်းဖို့လိုရန်ရဲ့သင်္ခါရတွေချုပ်ငြိမ်းဖို့ဆိုရင်မသိမှုအဝိဇ္ဇာချုပ်မှဖြစ်မှာမို့ဒီမသိမှုအဝိဇ္ဇာကလည်းတဏ္ဍာပရိစ္ဆေသမုပ္ပါဒ်ကြီးစာပြီးမလေရလေအောင်ဝိဇ္ဇာဉာဏ်ဖြစ်စေမဲ့တတိပ္ပံတရားရှိမှပေါ်များအားထုတ်မှုကိုလုံးမဖြစ်မယ်လို့ဘုရားရှင်ကဟောပေါ်ညွှန်ပြခဲ့တာပါဘုရားရှင်ဟာဝိနည်းအားလုံးမှာကိုယ်စီကပ်နှိနေတဲ့တဏှာဆိုတဲ့မြစ်ပေါ်နာယောဂဆူကြီးကိုဖော်ထုတ်ပြီးခဲ့တယ်လို့အဲဒီယောဂဆူကြီးပြတ်ကင်းစီမဲ့တတိပဌံဝိပဿနာတရားရှိကိုလည်းဖော်ထုတ်ပြီးတဏှာလိုမျိုးပြပါတယ်ဒီတဏှာယောဂဆူကြီးဟာတရားမမသိတရားမမသိတဏ္ဍာမမသိတဲ့ပုထုဇဉ်အရင်းတွေကိုအပေါ်စီးကနေအေးအေးသာသာလေးအနိုင်ပစ္စည်းနေတာကအစမ်းမဟုတ်ပါဘူး။တရားတရားတန်ခါကိုတလေးတစားတန်မှုထားဥထိတ်တင်ပြီးမဲခင်ရှိသောအကျင့်ကိုအထုတ်နေစေဖြစ်တဲ့တက္ခပုဂ္ဂိုလ်တွေကိုယ်တော်မှလှဲ့စားအနိုင်တတ်ပါသေးတယ်။ဒါနဲ့ပတ်သက်လို့ဘုရားရှင်တက်တော်ထင်ရှားရှိခဲ့ခြင်းကထင်ရှားတဲ့တာရကတစ်ခုကိုကောင်းလို့ဖော်ပြခြင်းပါလေ။ဥဒ္ဒံပါဠိတော်တုတ်မဝါဒတုတ်မိုင်ပါရှိတဲ့တုတ်ဘဝါဒမင်းသမီးအကြောင်းပါတုတ်ဘဝါဒမင်းသမီးဟာရှင်သူလိအလောင်းဟျာရဲ့မိခင်ပါရှင်သူလိအလောင်းဟျာဟာအတိတ်ဘဝတစ်ခုရဲ့ဝကြေးကြောင့်မိခင်ဖြစ်သူတုတ်ဘဝါဒရဲ့ဝန်ပိုက်ခြင်းမှာခုနှစ်ပတ်လုံးပဋိသေဓနေခဲ့ရပါလေရှင်သူလိအလောင်းဟျာကိုခုနှစ်ပတ်လုံးကိုယ်ဆောင်ခဲ့ရတဲ့တုတ်ဘာဝသာမင်းသမီးဟာနှစ်ကာလရှည်ကြာကိုလေးလက်ဝန်ကြီးချက်အလွန်ပင်ပန်းစီးရဲနေပါလေ။မိန်းမတည်ဝင်မှုတွေဖြစ်ရင်ကစီးရဲတဲ့ဝိညာဉ်ကိုပြင်းစွာခံစားနေရပါလေ။ဒါပေမဲ့ကိုလေးရမင်းသမီးတစ်ပါးဖြစ်တဲ့တုတ်ဘာဝသာဟာသောတာပန်တည်ပြီးသားပါ။တရိယအနေဆက်သေးကိုရောက်လို့ယေရနာသုံးနာကိုအသက်ထက်ဆုံးယုံကြည်ပြီးသားပါ။မဲခင်ရှိပါခြင်းနဲ့တကား၅ပါးသောသီလတရားတွေစင်ကြယ်ပြီးသားပါ။ဒီတော့ကအရိယအနေဝင်ပြီးပြီးဆင်းရဲဒုက္ခဝေဒနာတွေနဲ့ကြုံတဲ့အခါမှာယေရနာသုံးနာရဲ့အနှိုင်းနဲ့ကုန်ရက်တွေကိုအထူးအောက်မြင့်တတိယဆင်ခြင်းရှုမှတ်နေမိပါလေ။ဒါဟာလေလက်တလို့ကြုံနေရတဲ့ဒုက္ခတစ်မျိုးပါပဲ။တုတ်ဘဝသာမင်းသမီးရဲ့စိတ်ထဲမှာ哦မြတ်စွာဘုရားဟာအခုငါခံစားနေရတဲ့ဆင်းရဲခြင်းဒုက္ခရဲ့သဘောကိုပြန်ဖို့အတွက်တရားဟောခဲ့ပါလား။ဘုရားရှင်ဟာကိုရိုတိုင်းသစ္စာ၄ပါးကိုထိုးထင်း၍သိတော်မူခဲ့ပါလား။ဘုရားရှင်ရဲ့တပည့်သားတန်ခါတော်တွေဟာလည်းဒီလိုဆင်းရဲတတ်တဲ့သဘောကိုပြေနိုင်မှုအတွက်ကောင်းစွာကြင်ကြံတော်မူကြပါလား။ နိဗ္ဗာန်ဆိုတဲ့ထူးမြတ်တဲ့တရားမှာတော့အခုငါခံစားနေရတယ်လို့ဆင်းရဲဒုက္ခတွေမရှိပါဘူးလား။အဲ့ဒီနိဗ္ဗာန်ဟာအလွန်ချမ်းသာလှပါဘူးလား?ဆိုပြီးကြံစည်ခြင်းနဲ့အတူသီးခံနေပါလေ။ဒါရင်မကသေးဘူး။ခင်မွန်းနဲ့ဖြစ်သူတောလိယာမင်းသားကိုလည်းဖြားရှင်ကံတွားရောက်ပြီးသူ့ရဲ့ကိုယ်ဝန်ဆောင်ခြင်းဒုက္ခနဲ့ဒုက္ခဝေဒနာနဲ့ကြုံနေတဲ့အချိန်မှာယရနာသုံးခါကိုအနှံ့ရအောင်းမြေခြင်းအဖြစ်တိခဏနေဖို့လို့ကိုရှောက်ထားစီပါလေ။ဖျားရှင်ကတောလိယမင်းသားရဲ့ရှောက်ထားချက်ကိုနားထောင်ပြီးတဲ့အခါမှာတောလိယမင်းသမီးတုတ်ပါဝါဒာသည်ယောဂမရှိမှု၍ချမ်းသာစေသည်တည်း။ယောဂပင်တော်သားကိုဖွာစေသည်တည်းလို့မိန့်တော်မူလိုက်ပါလေ။တောလိယမင်းသားဟာတုတ်ပါဝါဒာမင်းသမီးထံကိုပြန်ရောက်မှာတုတ်ပါဝါဒာမင်းသမီးဟာရှင်သင်္ဘီအလောင်းညာတားတော်ကြီးကိုဖွားမြင်ကြည့်ပါလေ။တောလိယမင်းသားဟာဘုရားရှင်ရဲ့ကောင်းသောစကားကိုဆူလုံတက်တဲ့သုဂရကုံတော်နဲ့တကွာဘုရားရှင်ရဲ့ကြီးမြတ်တဲ့တကူတော်အာနုဘော်ကိုမြင်တွေ့လိုက်ရလို့ဘုရားရှင်ပေါ်ကြီးမြတ်သလားစိတ်တွေအထူးပဲဖြစ်ပေါ်ခဲ့ပါလေ။ဒီနောက်တော့ဘုရားရှင်ရဲ့ကျေးဇူးတော်အလန္ဒကိုပူဇော်တဲ့အနေနဲ့ကောလိယမင်းသားတို့ဇနီးမောင်နှံဟာဘုရားရှင်နဲ့တကွာတန်ခါတော်ရှင်မြတ်တွေကိုသူတို့ရဲ့နေအိမ်ကိုပြင်ပြီးခုနှစ်ရက်ပတ်လုံးဆုံးခဲ့ဝယ်ဘောစဉ်ချူချင်းရတာဖြားဖြားတို့ဆက်ကပ်လူရန်ပါတော့တယ်မိခင်ရဲ့ဝန်ပိုက်ထင်းမှာခုနှစ်တိတိနေခဲ့ရတဲ့ရှင်သီလိလောင်းညာလေးကိုလည်းမြတ်စွာဘုရားနဲ့ယဟန်တန်လာများကိုချက်ခိုးစေပါလေဒီခါမှာရှင်သီလိလောင်းညာခုနှစ်နှစ်သာတရုသားလေးဟာပါရမီရှင်ပြီပြီဘုရားရှင်ရဲ့လက်ရတော်ရံမထေရမြတ်ကြီးဖြစ်တဲ့ရှင်သာရိပုတ္တရာနဲ့ပြန်လည်စကားပြောပါတော့တယ်ရှင်သာရိပုတ္တရာမထေရမြတ်ကြီးကတငယ်တင့်အားခန့်ကျန်းဤလောညတ္တဤလောဆင်းရဲဒုက္ခကင်းမာဤလောလို့မေးတဲ့အခါကလေးငယ်ကရှင်ဘုရားရှင်သာရိပုတ္တရာတပည့်တော်အားအဘယ်မှာခန့်ကျန်းပါအာနိညတ္တပါအာနိတပည့်တော်သည်ခုနှစ်နှစ်ပတ်လုံးတွေ့ရင်ထိုင်၌နေခဲ့ရပါသည်လို့ပြန်လဲလျှောက်ထားပါရဲ့ဒါကိုတွေ့ရတဲ့မိခင်ဖြစ်သူတုတ်ပါဝါဒမင်းသမီးဟာဘုငါသားလေးဟာတရားစစ်သူကြီးဖြစ်တဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးနဲ့အတူတူကစကားပြောဆိုနေပါဘောလားဆိုပြီးဝမ်းမြောက်ခြင်းနှစ်သက်ရှင်လန်းခြင်းတွေဖြစ်ခဲ့ပါလေအဲ့ဒီကမြတ်စွာဘုရားကတုတ်ပါဝါဒမင်းသမီးရဲ့နှစ်သက်ရှင်လန်းဝမ်းမြောက်ခြင်းကိုသိမြင်တဲ့အတွက်မင်းသမီးကိုမေးခွန်းထုတ်လိုက်ပါလေ။ချစ်သမီးတုတ်ပါဝါဒာတင်ဒီဤသားမှတစ်ပါးဤသို့သဘောရှိသောသားမျိုးကိုအလိုရှိသေးတယ်ဆို။ဆရာရှင်ဟာတပည့်မြတ်ညာတော်ရှင်ပြီပြီရှင်းအောင်မျိုးတွင်းကတတိပေးခြင်းနဲ့မေးခွန်းမျိုးသာမေးတတ်ပါလေ။ဒါပေမဲ့တုတ်ပါဝါဒာမင်းသမီးဟာအဲ့ဒီအချိန်မှာတားဟုတ်ချစ်တဲ့ဇောစိတ်တားနဲ့ပတ်သက်လို့ကျေနပ်အားရဂုဏ်ယူတဲ့စိတ်တွေကလွန်မှုနေတာကြောင့်တနည်းအားဖြင့်တဏှာရဲ့တတ္တိကသူငှားရဲ့တဏှာကခပ်ပန်းပန်းကလေးနေရယူစားပြုနေတာကိုတတိမမူလိုက်မိတာကြောင့်ဘုရားရှင်ကဘလူအဓိပ္ပာယ်နဲ့ဘလူသဘောမျိုးနဲ့မေးဖို့ထုတ်လိုက်တယ်ဆိုတာအမှန်ဆနိုင်တော့ပဲနဲ့ယေရှုဘုရားတတိတော်မှသည်ဤသားမှတပါဤသို့သောသဘောရှိကုန်သောသားခွန်ယောက်တို့ကိုအလိုရှိပါသေးတယ်လို့ပြန်လည်လျှောက်ထားလိုက်ပါတော့တယ်အရှင်သာရိပုတ္တရာမထေရမြတ်ကြီးကိုစကားပြောနေတဲ့ခုနှစ်သားသားငယ်လေးကိုနေနေရတဲ့အစင်းကတစ်ဆင့်ဖြစ်ပေါ်လာတဲ့သမုဒိယတဏ္ဍာဟာခုနှစ်သားကိုယ်လေးလုံးဆောင်ထားရတဲ့ဒုက္ခကြီးကိုနေစီနေလောက်တဲ့အထိဆံအားကြီးမားလာပါတယ်ဒါတော့ကတုတ်ပါဝါဒဟာတာမန်ပုထုဇဉ်အရင်မဟုတ်ပေဘူးပထမအဆင့်ပရိယာစေဝံကြီးဖြစ်တဲ့သောတာပန်ပုဂ္ဂိုလ်ပါဒါပေမဲ့တဏှာကိုအပြီးတိုင် မပယ်တတ်နိုင်သေးတဲ့အဖြစ်အားဘယ်အထိကြီးမားပါသလဲဆိုရင်နောက်ထပ်ဓာမျိုးသား9ယောက်တောင်ယူကြည့်မှသေးတယ်တဲ့ဒီတုတ်ဘဝသာတုတ်ကိုဖတ်နေရတဲ့သူတော်ဒီကထိုင်ကြည့်နေရတဲ့ပရိသတ်သူအနေနဲ့မကြည့်တင်ခဲ့ခံစားမှုတွေဖြစ်မိပါသေးတယ်။အော်ဒီလောက်ဒုက္ခခံနေရတာတော့နောက်ထပ်ခုနှစ်ခါထပ်ပြီးဒုက္ခခံနေခြင်းသေးတယ်နော်လို့အားမလို့အားမရဖြစ်ခဲ့ရင်အဲ့ဒီအချိန်တုန်းကတုတ်ဘဝသာရဲ့ရှေ့မှောက်မှာရောက်နေတဲ့ဘုရားရှင်ဟာဘလောက်ရင်သက်ရှုမှုဖြစ်လိုက်လိမ့်မလဲ။တဏှာရဲ့လက်ဆောင်မှုပေါ်တတိမမှုမိနိုင်တဲ့တုတ်ဘဝသာမင်းသမီးရဲ့ဖြစ်ရင်ကိုဘုရားရှင်ဟာမဟာကရုဏာဉာဏ်တော်ကြီးနဲ့တွေးဆဆင်ခြင်းဘလောက်ထိတနာကိယနာဖြစ်တော်မူလိုက်မလဲရဲ့လို့တွေးမိပါသေးတယ်။အဲ့ဒီတော့ဘုရားရှင်ကျူးရင်းလိုက်တဲ့ဥဒန်းကိုပဲကြားရောက်ကြည့်ပါတော့။မတရားသောသဘောတရားသည်တရားပွဲအတင်းသဘောဖြင့်၎င်းမချစ်ခင်အပ်သောသဘောတရားသည်ချစ်ခင်ပွဲအတင်းသဘောဖြင့်၎င်းစင်ရဲသောသဘောသည်ချမ်းသာပွဲအတင်းသဘောဖြင့်၎င်းမေ့လျော့နေသူလွှမ်းမိုးဖြစ်စေ၏။ဒါကြောင့်တဏှာရဲ့တတိဆိုတာပေါ့သေးသေးမဟုတ်ဘူးဆိုတာတုဗ္ဗဝါဒမင်းသမီးရဲ့လူအင်းနဲ့တကွတုဗ္ဗဝါဒမင်းသမီးရဲ့လူအင်းပေါ်မူတည်ပြီးဘုရားရှင်ရဲ့ဥဒ္ဒန်းတော်အဖြစ်လောလာလောကားတို့ကိုအဆုံးအမဖြစ်ထားရခဲ့လေတဲ့ပရိယတ္တိအမွေနှင့်မှတဆင့်သိမြင်သူချင်းဟာတဏှာသစ္စာအချင်းတမှုရိယသစ္စာတမှုရိယသစ္စာအကြောင်းကိုရှိမှာတော့ရလာမယ့်အကျူတရားကဒုက္ခသစ္စာအချစ်ပူတဲ့အတိုင်းမရရင်တော့လောကကိုအပြစ်ဆိုတတ်ကြပြန်ပါရောလူတွေကိုအပြစ်တင်တတ်ကြပြန်ပါရောအဲဒီတော့တဏှာကသည်ဒေါသဆိုတဲ့အနာရောဂါမြင့်တဲ့တည်ပွားလာပြန်ရောဒါကြောင့်ဒီဆောင်းမကိုဖတ်နေရင်ကရင်းထဲမှာဆူတောင်းတစ်ခုအလူလူရောက်လာတာကိုလည်းသတိထားနေမိပါတော့တယ်။သမုဒိယတစ္ဆာဖြစ်စေတတ်သောလူမှုပတ်ဝန်းကျင်တွင်နေထိုင်ရလင်ကစားသတိပဋ္ဌာန်ဝိပဿနာတရားတော်များ၏ကျေးဇူးကြောင့်အချစ်ပူခြင်းအပြစ်ဆိုခြင်းမှအလင်းကင်းသည့်လူဖြစ်သူသိဉ္ဇဉ်စွာရောရပါလို့ရှင်ဖေဟာ
Sangham Sharanam Gacchami.